ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘူးကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗိုလ်လူနေမှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရနေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထပ်သွင်းပြောဆိုခဲ့သလိုနောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားကဒုံဘက်ဒေသကိုအရှိန်မြင့်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အတွက်ယူကရိန်းအနေနဲ့သူ့ကိုယ်သူခုခံကာကွယ်နိုင်အောင်အမေရိကန်ကအကူအညီတွေဆက်ပေးသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဏာရှင်တက်ဆိုင်ရင်လွတ်မြောက်ရေးကိုလက်နက်တပ်ဆင်ပေးတာကပိုကောင်းပါတယ်လို့ယူကရိန်းသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားခဲ့ပြီးနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထောက်ပံ့ဖို့အကူအညီထောင်းခဲ့ပါတယ်။အရင်နောက်သမ္မတဘိုင်ဒန်အနေနဲ့ရဟယင်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ဖို့သဘောတူညီချက်ထွက်ပေါ်လာတာပါ။သမ္မတဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတဲ့တရက်ထဲမှာပဲနေတိုးအဖွဲ့ဝင်ပိုလန်၊လစ်တူရေးနီးယား၊လတ်တီးဗာနဲ့အက်စတိုးနီးယားနိုင်ငံတွေကသမ္မတတွေဟာယူကရိန်းမြို့တော်ကီယက်ကိုယထားနဲ့တွားပြီးယူကရိန်းသမ္မတဇာလင်စကီကိုအားပေးခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုတိုက်ခိုက်ဆုံးရှုံးပြီးစီဘွားရေးပျက်စီးမဲ့အန်ဒီယာတွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တူနေမှာပြောဆိုလိုက်ပါတယ
် As many as 1.7 billion people one set of whom are already living in poverty
လူဦးရေ1,800ကျော်ဟာအစားအစာလောင်စာဆီနဲ့ငွေကြေးစနစ်တွေမလုံလောက်မှုထိခိုက်ပျက်စီးမှုနဲ့ကြုံရနိုင်ပါတယ်အဲ့ဒီလူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲမွေးတေမှုအမှတ်မြင့်အောက်မှာရောက်ရှိနေပြီးသားဖြစ်ပါတယ်အခုအခါမှာပို့ပြီးတော့ဆင်းရဲငတ်မွမှုတွေနဲ့ကြုံရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာပဋိပက္ခထုတ်ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့အစီရင်ခံစာစတင်ထုတ်ပြန်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါကမ္ဘာအစီရင်ဆုံးနိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံဟာသူတို့ဂျုံတင်သွင်းမှုရဲ့တဝက်ကျော်ကိုရုရှားနဲ့ယူကရိန်းကဂျုံကိုပြီးခိုအားထားနေရတာဖြစ်ပါတယ်ဇန်နဝါရီလနဲ့နိုင်စာရင်အခုအချိန်မှာဂျုံစင်းနှုံးဟာ30ရာခိုင်နှုန်းကျော်တက်သွားပြီဖြစ်ပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်အုံစရိတ်တွေကိုဖျက်တောက်နိုင်ဖို့လောင်စာဆီတင်သွင်းမှုတွေကိုပိတ်ပင်အရေးယူခဲ့ပြီးနောက်လောင်စာဆီဈေးတွေဟာလည်းငဆတက်သွားခဲ့ပါတယ်။စစ်ပွဲဟာဆိုးနေတဲ့အခြေအနေကိုပိုဆိုးသွားစေပါတယ်။ကိုယ်စင်းနှုံးတွေတက်သွားတဲ့အတွက်ငတ်မှုမှုအဟာရချို့တက်မှုဒဏ်တွေကိုခံကြရမှာပါ။အထူးသဖြင့်တော့ကလေးသူငယ်တွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်။ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့UNESCO အပွဲကြီးရဲ့ကမ္ဘာရှိအောင်အမွေအနှစ်ဌာနညွှန်ကြားရေးမှူးလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ်။ယူကရိန်းရဲ့အရှိတ်အဝါချမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးတဲ့အခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရေးမှူးအဆိုမိုကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေနဲ့ညွှန်ကြားရေးမှူးချုပ်အဆိုမိုကသတိပေးပြောဆိုပါတယ်တရုတ်အနေနဲ့သူ့ရဲ့ဩဇာကိုအတုံးပြုပြီးရုရှားယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုအဆုံးသတ်အောင်လှုံ့ဆော်တင်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဂျန်နက်ယယ်လင်ကဗိုလ်ထူးနေကပြောဆိုလိုက်ပြီးအဲ့ဒီလိုမလှုံ့ဆော်ပါကတရုတ်အနေနဲ့ရုရှားစစ်ပွဲကိုစတင်တဲ့အမေရိကန်အပါအဝင်မဟာမိတ်တွေနဲ့စီးပွားရေးအရာဆက်ဆံရေးထိခိုက်နိုင်မယ်လို့တတိပေးပြောဆိုလိုက်ပါတယ်။တကမ္ဘာလုံးကတရုတ်ပေါ်ထားတဲ့သဘောထားနဲ့စီးပွားရေးအရာဆက်လက်ပြီးရောနှောပေါင်းစပ်မှုဟာအားလုံးကရုရှားနဲ့ပတ်သက်ပြီးတုံ့ပြန်လှုပ်ဆောင်ဖို့ချမှတ်ထားတာတွေအပေါ်တရုတ်ရဲ့တုံ့ပြန်မှုအပေါ်မှာမူတည်နေတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အခုလိုအမေရိကန်ဗန်နာရေးဝန်ကြီးရဲ့ပြောကြားချက်အပေါ်တရုတ်အစိုးရရဲ့တုံ့ပြန်ပြောဆိုချက်ရုတ်တရက်ထွက်ပေါ်လာခြင်းမရှိသေးပါဘူး။